1369ခုနှစ်နတော်လပြည့်ကျော်ဆေရ2010ခုနှစ်ဒီဇင်ဘာလ3ရက်နေ့ညတွင်ပုဂ္ဂိုလ်ညဓမ္မတုတ္တသောရသာသနာ့ရည်တာ၌ကျင့်ပါအပ်တော်ဓမ္မနုပတ္တနာသတိပဋ္ဌာန်ခုနှစ်ရက်တရားကျင့်သုံးပွဲ၌ဟောကြားအပ်တော်မစ္စည်းမနိကေမေဇိမပဏာတပါဠိသက္ကထာ၌လာသောဘောဓိရာဇကုမာရသုတ်တံတရားတော်ပရိမင်းသားကိုမြတ်စွာဘုရားဟောကြားတဲ့တရားတော်ဘုဒီကနေ့ညမှာဟောကြားလာကြမယ်ကျေဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိနေယသုံးလောကသုထာသဗ္ဗညုမြတ်စွာဘုရားကိုနမောတတဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော်ကြရအောင်နမောတတဘဂဝါသောအရဟတောသမ္မာသမ္ဗုဒ္ဓတ ထူကိုခံတော်မူတတ်ပါပေထသောအရဟတော်1500ကိလေသာမှဝေကွာတော်မူတတ်ပါပေထသောအရဟတော်စိတ်ကိုရား၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစည်တော်မမူတတ်ပါပေထသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောတန္တရာဆက်ကံကွက်တို့ကိုပေပြက်ခုတ်တွင်သုတ်ပင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓတာမဖောက်မပြန်တရားမှန်ကိုသံဃာမကူတယံဘူးညာဖြင့်ထိုးတွင်၍တိမြင်တော်မူတတ်ပါပေထသောတတဘဂဝတော်ဣတရိညာဓမ္မယတသီရိကာမတယတမိဘုံချောက်လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအားနမောနမာမိယခိုးပါယိရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျော့၍ကတော်ယူကျိုးလက်ဆောင်မိုးကရေခိုးပါ၏ရှင်ဘုရားအလုံးဘုရားရှင်ကိုရေခိုးပူဇော်ပါမေဇိမာနိကေမေဇိမာပဏာတပ ါဠိတော်မှာဘုရားရှင်ဟောကြားခဲ့တဲ့သုတ်တံတစ်ပုဒ်ဗောဓိပါစကုမာရာဆိုတဲ့သုတ်တံတစ်ခုရှိပါတယ်ဗောဓိပါစကုမာရာဆိုတာကဗောဓိမင်းသားလို့မြန်မာလိုမှတ်နိုင်တယ်ပေါ့အဲ့ဒီဗောဓိမင်းသားကမြတ်စွာဘုရားရှင်ကိုလျှောက်ထားတဲ့စကားတရားဓမ္မကြင်ကြံအာထုတံနဲ့ပတ်သက်ပြီးတော့သူ့ရဲ့အတွေးအမြင်ကိုသူလျှောက်ထားတဲ့စကားရှိတယ်မြတ်စွာဘုရားတရားဓမ္မကြင်ကြံပွားများအာထုရာမှာချမ်းသာဒုက္ခတွေကိုအရင်နှီးပြုတ်ပြီးတော့ကျင့်လို့တရားချမ်းသာကိုမရနိုင်ဘူးဆင်းရဲဒုက္ခတွေနဲ့ရင်းနှီးပြီးတော့ကျင့်မှသာလေချမ်းသာဒုက္ခကိုရမယ်လို့တပည့်တော်ကတွေးပါတယ်ထင်ပါတယ်မြင်ပါတယ်မြတ်စွာဘုရားလို့သူကခြောက်တယ်ပေါ့ဒါသူ့အမြင်သူ့တွေးဆိုလိုတာတရားထုတ်ခြင်းမှာတတ်တော့တက်တာချမ်းချမ်းသာသာလေကျင့်နေလို့တရားမရဘူးစည်စည်ရဲ့ခက်ခက်ခဲခဲပြင်းပြင်းပန်းပန်းကိုကျင့်မှတရားရမယ်လို့သူ့မြင်ကိုဘုရားကိုလျှောက်တာဒီစကားဖြစ်လာတဲ့အကြောင်းကဘုရားရှင်ကိုရောမြတ်ကြီးဘက်ခတိုင်းသူတုမာရကိရိမျိုးရဲ့အနီးနာပေးစင်းငုံတော်မှာတရင်သုံးတဲ့အချိန်အဲ့ဒီအချိန်ကမှဗောဓိမင်းသားကလည်းပဲသူနေဖို့ပေါ့ပြတ်ပတ်ကြီးတစ်ဆောင်ဆောက်လုပ်သူတန်းနဲ့ဆောက်လုပ်တာကောကနထပြတ်ပတ်ကြီးတိဆောက်တာပြီးတဲ့အချိန်သူနေဖို့ပြတ်ပတ်အစ်စ်ပေါ့တိဆောက်တာပြီးသွားပြီအဲ့ဒီနေရာမှာယဟန်းတွေပုံနာတွေဘယ်သူမှလည်းပဲမနေရသေးဘူးမင်းကြီးမင်းသားဖြစ်တဲ့သူကိုယ်တိုင်လည်းပဲမနေရသေးဘူးယဟန်းလည်းမနေဘူးသေးလူလည်းမနေဘူးသေးတဲ့နေရာအဆောက်အဦအစ်စ်ပေါ့ကျက်သက်အစ်စ်ကြီးမှမြတ်စွာဘုရားရှင်ကိုပြင့်ပြီးတော့ဆွမ်းကန့်ရရင်ကောင်းမယ်တရားနာရရင်ကောင်းမယ်လို့ဗောဓိမင်းသားအကျံစီဖြစ်လာတယ်။ဘုရင်တို့ခုခေတ်အိမ်သစ်တက်တယ်လို့ပေါ့။ကိုနေဖို့အိမ်တိဆောက်ပြီးတဲ့အချိန်ခါမှာကိုမနေခင်မြတ်စွာဘုရားရှင်ရုပ်ပွားဆင်းလို့တော့ပြင်နေ။တန်ခါတော်ရှင်မြတ်တွေကိုပြင်နေဆရာနေစာတင်နေ။စွမ်းကတ်တယ်ပြိနာကြတယ်ပေါ့။ဒီကုသိုလ်ကောင်းမှုတွေပြုတ်တယ်လို့ပဲ။ဗောဓိမင်းသားပြုတ်ကိုစဉ်းစားတယ်သူနိနာရှိနေတဲ့သိဆွေတငယ်ချင်းတင်စီကဗုဒ္ဓကိုဟောသွားတဲ့မြတ်စွာဘုရားနဲ့တန်ဃာတော်ရှင်မြတ်တွေပဲစင်းုံတော်မှာတရင်သုံးနေကောကနဒပြတ်သက်ကြီးပြီးစီလို့ဒီပြတ်သက်ကြီးမှာဘုရားရှင်ကိုယ်တော်မြတ်ကြီးကိုပင့်ငါလူရန်ပူဇော်ခြင်းပါလေဆွမ်းလေးပဲကတ်လူခြင်းပါလေတရားလေးနာကြားခြင်းပါလေလို့သွားလျှောက်ကြည့်ပင့်ခိုင်းတော်မြတ်စွာဘုရားကလက်ခံဘုရားရှင်ကိုယ်တော်မြတ်ကြီးကြွကြွလာတဲ့အချိန်ခါမှာဒီမင်းသားကဘာလုပ်သုံးဆိုတော့အောက်ဆုံးဒီကတိကနေစပြီးတော့ကိုဇောခင်ကိုဇောအဖြူရောင်နူးညံ့တဲ့ကိုဇောဖို့တန်တဲ့ကိုဇောပေါ့ကိုယ်တော်ခင်းပြီးတော့ဆရာရှင်ကိုယ်တော်ကြီးနဲ့တန်ဃာတော်ရှင်မြတ်တွေကြွဖို့ပြင်ဆင်ပြီးတဲ့အချိန်ခါမှာဘုရားကြွလာလက်ဥရှိပြီးတော့သူကလျှောက်မြတ်စွာဘုရားတဲ့ဒီအခင်းပေါ်ကိုနင်းကကြွတော်မူပါမြတ်စွာဘုရားဒုက္ခနာတဲ့အခင်းပေါ်ကိုနင်းပြီးတော့ကြွတော်မူပါမြတ်စွာဘုရားလို့မြတ်စွာဘုရားကိုလျှောက်တော့ဘုရားရှင်ကိုယ်တော်ကြီးကမကြွအဲ့နေကင်းမှာပဲကျတဲ့အောက်ချိန်မှာပဲဘုရားရှင်ကိုယ်တော်မြတ်ကြီးရတယ် နောက်ကတန်ဃာတွေလည်းပဲဘုရားမကြွတော့အကုန်ရက်နေကြတယ်ပေါ့ဒုတိယတစ်ချိန်သူကထပ်လျှောက်တယ်မြတ်စွာဘုရားဒီကပလာခင်းဘော်ကိုနင်းကကြွတော်မူပါမြတ်စွာဘုရားနှစ်ချိန်လျှောက်လေးပဲဘုရားကမကြွသေးဘူးပြတ်တပ်ဘော်ကိုမတက်ဘူးနောက်တစ်ချိန်သူကထပ်လျှောက်ပါတယ်ဘုန်းတော်ကြည့်တော်မူသောမြတ်စွာဘုရားတတိယတော်ကိုတနာဆောက်လျှောက်ကြီးမြောက်သောအဖြစ်ဒီကဗလာခင်းဘော်ကိုနင်းကကြွတော်မူပါမြတ်စွာဘုရားဘယ်နှကျင်လျှောက်၃ကျင်၃ကလျှောက်ထားအဲ့တော့မြတ်စွာဘုရားနောက်ကပါတဲ့အရှင်အနန္ဒာကိုနှိမ့်ကြည့်အရှင်အနန္ဒာကမြတ်စွာဘုရားနဲ့အတူနှိမ့်ပေါင်းများစွာဝကျုံငယ်ဝေယဝစ္စတွေပြုလုပ်ပြီးတော့နေလာတဲ့သူဆိုတော့တိမြတ်စွာဘုရားဘာဆိုလို့လဲဆိုတော့တိအဲ့တော့ဗောဓိမင်းသားကိုသင်္ဍနာကအမိရှိတယ်မင်းသားတဲ့အဲ့ဒီအခင်းတွေကိုရုပ်သိမ်းလိုက်ပါဘုရားရှင်ဘုရားမြတ်ကြီးဒီပေါ်ကနင်းကြွတော်မူမှာမဟုတ်ဘူးသုံးညသုံးကလျှောက်တာတော့မှမြတ်စွာဘုရားရှင်ဘုရားမြတ်ကြီးမကြွတဲ့အကြောင်းကဗောဓိမင်းသားကသူ့စိတ်မှာကြိုတင်ပြန်စီပြီးတော့ဒိဋ္ဌံလာ။သူကအိမ်တော်ကြတာကြာပြီပေါ့။မိမိရရှိတာကြာပြီ။ဒါမှမဟုတ်သာသမီမရအောင်။သူပြုတ်ခဲ့တဲ့အာဟုတုကံတစ်ခုကြောင့်သာသမီမရတဲ့အချိန်ခါမှာသူကဒီကပလာခင်းခင်းပြီးတော့ဒိဋ္ဌံတယ်။တကယ်လို့သာသူသားတော်သမီးတော်တယောက်ယောက်ကိုများညာအောင်မယ်ဆိုရင်တရားရှင်ဘုရားမြတ်ကြီးဒီဘောကနင်းကြွပါစေတကယ်လို့မညာဘူးဆိုလို့ရှိရင်တရားရှင်ဘုရားမြတ်ကြီးမကြွပါစေနဲ့သူတို့ဒိဋ္ဌာန်နာကဲသူဒိဋ္ဌာန်ကြတာဘုန်းကြီးတို့ပြိဿယကြီးပေါ့နေကင်းမှာခင်းသားတဲ့ကပလာဆိုတော့အပေါ်တက်မယ်ဆိုလို့ရှိရင်မနင်းမနဲ့ကြွလို့ရမှာမနင်းမနဲ့ဘလို့မှကြွလို့မရသာတိတိကြီးနဲ့သူကသာသမီရမယ်ဆိုရင်နင်းပါစေတခါတည်းအပိုင်ကိုသူကခြိထားတာဘုရားတိနောက်တစ်ချက်ကနောင်လာနောက်သားယဟန်တော်များမှာဆင်းရဲဒုက္ခပြစ်မှဆိုးလို့တဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးမကြွတဲ့အကြောင်းတစ်ချက်ပါတယ်နောက်ကနေလျှောက်တဲ့စကားမဟုတ်ဘူးဒီတခါစိတ်ထဲကနေပြီးတော့သူလျှောက်ထားတာစိတ်ထဲကနေကြံစီထားတာတကယ်လို့သာဒီကနေ့နင်းကြွရင်သာသမီရမယ်ပေါ့မကြွလို့ရှိရင်သာသမီမရဘူးပေါ့သူစိတ်ကူးနဲ့သာသမီရမယ်ဆိုလို့ရှိရင်ဒီဘောကြွပါမြတ်စွာဘုရားမရဘူးဆိုလို့ရှိရင်မကြွပါနဲ့မြတ်စွာဘုရားလို့စိတ်ကနေလျှောက်ထားလာနှုတ်ကနေထုတ်မပြောအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးကဘာကိုသုံးသပ်ဆင်ခြင်ကလေးဆိုတော့နောက်ပိုင်းကာလသာသနာနောက်ပိုင်းကြရင်သူတပါးတို့ရဲ့စိတ်အကြံစီကိုမသိနိုင်တဲ့ပုတ္တဆေညာတော်တွေရှိလိမ့်မယ်သူတပါးရဲ့စိတ်အကြံစီကိုသိတယ်ဆိုတာကဇံယပုဂ္ဂိုလ်ပြင်မြင်ရတဲ့ပုဂ္ဂိုလ်မှသိတယ်တမန်ပုတ္တဆေတွေသိရလားမသိနိုင်တမန်ပုတ္တဆေတွေနောက်ပိုင်းသာသနာနောက်ပိုင်းမှရှိနေကြတဲ့ညာတော်တွေကဲဘောဓိမင်းသားကဒီအလေးထားလောက်သွားတယ်ဘုရားရှင်ကလည်းကြည့်ရလေအကြည့်အသာခွင့်ပြုသွားတယ်ဆိုလို့ရှိရင်နောက်ပိုင်းတက္ကသမတွေကလည်းဒီလိုပဲတိတ်ထန်ကြမှာပေါ့နှုတ်ကနေပြီးတော့မပြောဘဲနဲ့စိတ်ထဲကနေမေးတာတွေစိတ်ထဲကနေဖြောက်တာတွေကဲသူတို့လှုပ်လာတဲ့ခါမှာသူတပန်းစိတ်ကိုမသိတဲ့သူမသိတဲ့ယဟန်ဘိနပရိသတ်သိပါမလားအဲဒီခါကျလို့ရှိရင်ဟာယဟန်နေမမအသုံးမကျဘူးပေါ့ဘိုးတော်ကညာနေလို့မဟုတ်တော့ဘူးစသည်ဖြင့်ကိတ်ရင်မှဆိုးလို့ပြစ်တင်မှဆိုးလို့ကျားရှင်ကလည်းကြည့်ရသူဆောက်ထားချက်ကိုလက်မခံဘူးစေနာနာကိုတော်မြတ်ကအလိုက်တသိနဲ့ဗောဓိမင်းသားရဲ့ပေအခင်းကိုဖယ်လိုက်ပါဒီတော့မှမြတ်စွာဘုရားကြွမယ်ဒီအခင်းဖယ်လိုက်ပြီဆိုတဲ့ကဘုန်းကြီးတို့ပြိဿရင်နင်းနေလို့လေပြောလို့မရတော့ဘူးမနင်းဘူးလို့ပြောလို့ရလားမရဘူးပေါ့ခင်းဖယ်လိုက်ပြီဆိုတော့ဘုရားရှင်ကလည်းတကြီးတိကတိကနေတက်သွားပေါ်ရောက်တဲ့အခါဆွန်ကတ် မောင်မြတ်တဲ့ခဲပဲဘောဇင်းလေးနဲ့စက္ကန့်လူတန်းလှုပ်ကြည့်ပြီးတဲ့အချိန်ခါမှာဗောဓိမင်းသားကစိုးစိုးစကားကိုကြောက်တာသုံးတော်ကြည်တော်မူသောမြတ်စွာဘုရားတရားဓမ္မကြည်ကြံပွားများအထုရာမှာချမ်းသာဒုက္ခကိုယဉ်ပြီးပြုကားကြည်ကြံလို့ချမ်းသာဒုက္ခကိုမရနိုင်ဘူးသင်ရဲ့ဒုက္ခတွေနဲ့ပြင်ပပန်းပန်းကြင်ကြံကမှချမ်းသာဒုက္ခကိုရမယ်လို့တပည့်တော်ထင်မြင်ယူဆပါတယ်မြတ်စွာဘုရားတတရားအကျင့်ကျင့်နာနဲ့ပတ်သက်ပြီးတော့သူ့အထင်ကိုသူလျှောက်နေတာသူ့အမြင်ကိုသူလျှောက်တာဘုန်းကြီးတို့တကယ်တရားကျင့်နေတဲ့သူတွေလေးပဲဒီသဘောလေးတော့သိထားဖို့လိုတယ်လို့ဘုန်းကြီးကနှလုံးသွင်းပါတယ်တချို့တချို့စိတ်ထဲမှာဘယ်လိုရှိသုံးဆိုလို့ရှိရင်တရားကျင့်နေဆိုတာဆင်းရဲဒုက္ခခံကျင့်မှတမင်တကာကိုပြန်မဆင်းရဲအောင်လှုပ်ယူပြီးတော့ကျင့်မှတရားရမယ်အတတောက်တတာအေးစီစီလေးကျင့်နေုံနဲ့မရနိုင်ဘူးဆိုတဲ့မြင်နေဒီနေ့အထိကိုမရှိဘူးလားအများကြီးပဲနော်တရားကျင့်နေဆိုရင်နော်တသက်သာသာစာကသောက်ခံဒီကနဲ့ကျင့်တော့မရဘူးတမင်တကာဒုက္ခဆင်းရဲခံပြီးတော့ကျင့်မှရမယ်ဆိုတဲ့အမြင်ဒါဘောရိဗိနာဒီလိုပဲသူမြင်တယ်အဲ့တိုင်းပဲသူလျှောက်တယ်ပြီးတော့မြတ်စွာဘုရားရှင်ကဘာပြန်ပြီးတော့အမိတ်ရှိတော့ဆိုတော့မင်းသားတဲ့ငါဘုရားရှင်ကိုယ်တော်မြတ်ကြီးကိုယ်တိုင်ငယ်ရွယ်စဉ်ကာလမှာနှုတ်ပြောစဉ်ကာလမှာအញ្ញတိတော်လူပေါင်းကိုဆုံးခွာယဟန်ပြုခဲ့ပါလေပြုံမြင့်နှုတ်နဲ့အရွယ်ငယ်စဉ်ကာလမှာပဲစည်းစိမ်ချမ်းသာမျိုးစုံတို့ကိုငါသည်ပယ်ဆုံးငါယဟန်ပြုခဲ့တယ်မိပါဒီမျက်ရည်ဆက်လက်နဲ့ကြံခဲ့တယ်ပေါ့ဇနီးသားများတွေနောက်ပိုင်းမှာကြံခဲ့သောတော်လည်းပဲငါသည်အញ្ញာတိတော်လူပေါင်းကိုဆုံးခွာရန်ဖြစ်ကိုပြုခဲ့ပါသည်ဘုရားမြတ်စွာကသူအတွေ့အကြုံသူကိုယ်တွေ့ဖြစ်ရကိုမင်းသားကိုပြန်ဟောပြတာဒါဘုန်းကြီးတို့ပရိသတ်အားလုံးလည်းပဲသိပေါ့မြတ်စွာဘုရားရှင်တောထွက်တော်မူတဲ့အချိန်ကြည့်လိုက်မယ်ဆိုလို့ရှိရင်သတ်တော်က26နှစ်တတော26ပဲရှိသေး30တော့မပြည့်သေးဘူးအဲ29 30ဆိုတာလူပြိုလူလက်အရွယ်ပေါ့လူငယ်လူရွယ်လို့ပြောလို့ရတဲ့အချိန်ပဲအဲ့ဒီအချိန်မှာကြည့်လိုက်လို့ရှိရင်ရှင်နန်းတော်တစ်ခုလုံးရှင်သမ ्या ရှင်သိမ့်ခမ်းသာတွေအားလုံးရှိနေတဲ့ရတော်တရားမိဗျာနဲ့ဖွာကာသသားတော်လေးရာဟုလားထားရခဲ့ပြီးတော့အလောင်းတော်ဘာလုပ်လဲတောထွက်မိမတွေသဘောမတူဘူးသုတ္တရဏမင်းကြီးဟိုစားတွေကဘယ်လိုတောထွက်မှဆိုးလို့ဆိုပြီးတော့စည်းစိမ်ချမ်းသာနေနဲ့နင်မောနေအောင်မျိုးမျိုးပုံပုံစီမံထားတယ်ချမ်းသာကချမ်းသာစည်းစိမ်များစွာနဲ့တရားတော်မှမိနေအောင်လို့တောမထွက်အောင်လို့ဆိုပြီးတော့သုတ္တရဏမင်းကြီးတန်တန်ကျိုးသာပန်းစားနဲ့စီစဉ်တာဒါပေမဲ့နောက်ဆုံးကြတော့26နှစ်မှာလောင်းတော်မင်းသားတိတ်တခမင်းသားတော်ထွက်အဲဒီတရင်ကြားသိတဲ့အချိန်ခါမှာနောက်ပိုင်းဘာဖြစ်ခဲ့လဲကြည့်ပေါ့မင်းကြီးလည်းတော့ကြာရင်ခဲ့တဲ့နန်းနေသူနန်းနေသားတွေဆွေမျိုးသားချင်းတွေအကုန်လုံးပြည့်ဆက်လက်ဝမ်းနေပြီးတော့ကြံခဲ့မင်းသားတဲ့ငါသည်ငယ်စဉ်ကာလမှာအញ្ញတိတော်လူပေါင်းကိုဆုံးခွာယဟန်ပြုခဲ့ပါတယ်အဲ့ဒီအချိန်ကမှငါသိတဲ့ဘာရကျက်ရှိတုံးဆိုတော့တရားဓမ္မကိုတည်ခြင်းလို့ဘာလို့တော့ထွက်တရားဓမ္မကိုတည်ခြင်းလို့တဲ့မအိုရမနာရမပင်ရတရားတွေကိုတည်ခြင်းနဲ့ဟိုခြင်းနာခြင်းတည်ခြင်းတွေနဲ့ဖွဲ့စည်းထားတဲ့ဒီလောကထဲမှာမဟုတ်ခြင်းတရားဆိုတာကိုအများရှာမယ်မနာခြင်းတရားကိုရှာမယ်မသိခြင်းတရားကိုရှာမယ်မဟုတ်မနာမသိရနိဗ္ဗာန်ရောက်အောင်ကြည့်မယ်လို့ငါသည် ယဟန်ပြုခဲ့ပါတယ်တောထွက်ခဲ့တယ်အေးအဲ့ဒီအချိန်ကမှသူပဲရောက်သွားတော့ဆိုတော့ကာလာမအနွယ်ဖြစ်တဲ့အာလာရယတိကာလာမအာလာရလေအနွယ်အဖြစ်ကြည့်လိုက်မယ်ဆိုလို့ရှိရင်ကာလာမအနွယ်အမည်အဖြစ်ပြောရမယ်ဆိုလို့ရှိရင်အာလာရလို့အမည်ရတယ်ယတိနာမည်ကျော်နာမည်ကြီးပေါ့တပည့်တွေမြောင်များစွာနဲ့တရားပြနေတဲ့သူတော်စင်တရားသိတဲ့သူလို့နာမည်ကျော်ကြတဲ့ကာလာမအာဘာလစီကိုလောင်းတော့ရောက်သွားနိခံမယ်ပေါ့တင်ယူမယ်ပေါ့ကောင်းဆုံးတရားဓမ္မတွေကိုသိအောင်ကျင့်မယ်ဟိုချင်းနာချင်းသိချင်းတရားတွေကင်းရကုန်ရနိဗ္ဗာန်ရောက်အောင်ကျင့်မယ်ဒီတရားဓမ္မသိဖို့အတွက်နိခံမယ်လို့သွားလိုက်တဲ့ချိန်ခါရောက်သွားတဲ့ချိန်ခါမှာအာရဏယတိကဘုရားလုံးတို့သင်ကြားပြီးသူသင်ကြားပြီးတဲ့တရားဓမ္မသူတင်ပေးတဲ့အကျင့်လောင်းတော့ကျင့်တာဘာမှမကြာလိုက်ချိန်ပိုင်းတွင်ရက်တူတူတွင်းမှာပဲအဲ့ဒီတရားကိုသိသွားတယ်အဲ့တော့အလားတည်းရသေးကိုလောင်းတော့ကသွားပြီးတော့ပြောတယ်ပေါ့ဟာဆရာတင်ပေးတဲ့ပညာဆရာတင်ပေးတဲ့အကျင့်ဆရာပြောတဲ့တရားဓမ္မတွေကိုနော်သိပါသည်မြင်ပါသည်အဲ့တရားသမားတွေကိုဒီတိုင်းသိပါပြီမြင်ပါပြီဆိုတော့နောက်ထပ်ဗာမားသိယူစရာရှိပါသေးသလဲလို့မေးတဲ့အခါမှာမရှိတော့အာရဏယတိသူသိတာသူတတ်တာသည်ဘယ်ထိတုံးဆိုလို့ရှိရင်အာကိစင်ညာယရဏဇံဒီဇံတရားအကျင့်လောက်ကိုပဲသူသိသူသိတဲ့အသိဉာဏ်ကိုခုဖျားလောင်းနေပြီမရဘူးလားဆရာနဲ့တပြည့်ခွင်တော်ပြိဿကြီးတန်းတူဖြစ်သွားပြီဆရာဖြစ်တဲ့သူသိတဲ့အသိဉာဏ်တပြည့်ဖြစ်တဲ့သူသိတဲ့အသိဉာဏ်ဘာမှမထူးဒီနေရာမှာနှစ်ယောက်စလုံးတူညီနေပြီပေါ့အာရဏယတိကလည်းပဲယူသားပါတယ်သူကငါတပြည့်တဲ့ငါဆက်ပြီးတော့သင်ကြားပေးစီရတော့မရှိတော့ဘူးငါတင်ပေးနိုင်တာဒီလောက်ပဲဒါအစွမ်းကုန်ပဲပေါ့ဒါထက်ပိုပြီးတော့ငါလည်းမသိဘူးငါလည်းမတတ်ဘူးတဲ့တို့နှစ်ယောက်ခေါင်းဆောင်ပြုတ်ပြီးတော့ဒီတပြည့်တွေကိုအုပ်ချုပ်ကြစို့တင်ပေးကြစို့ဆိုပြီးတော့ဖိတ်ခေါ်တယ်နော်သူနဲ့လက်ထောက်ဖြစ်ပေါ့ဒါမလို့ရှိရင်လည်းဒန်းသူဆရာဖြစ်ပေါ့ဒီပြိတ္တတွေကိုတရားတင်ပေးမယ်ရလာတဲ့သူတွေကိုဆန်ကျင့်လေတင်ပေးမယ်လို့ဖိတ်ခေါ်တယ်ဒါပေမဲ့လို့ခုနကဘုန်းကြီးတို့ဘုရားလုံးတော်စဉ်းစားငါသည်တရားသူတရားမြတ်ကိုလိုချင်လို့အញ្ញာတိတောင်သူ့ဘံကိုစွန့်ခွာခဲ့တယ်ထိနှံကိုစွန့်ခွာခဲ့တယ်မိဘသမီးမယားသမီးသားတွေကိုအကုန်လုံးငါသည်ခြံသာရစ်ခဲ့တယ်ဘာတွေ့လဲဆိုတော့တရားသူတရားမြတ်ကိုလိုချင်လို့ထူးခြားတဲ့ထူးမြတ်တဲ့တရားသမားကိုငါသည်သိခြင်းလို့ရခြင်းလို့လိုခြင်းလို့တရားသမားကိုငါရှာဖွေရအောင်ထွက်လာခဲ့တာအခုဒီဆရာကြီးသင်ပေးတဲ့ဇန်တရားတွေကိုငါသည်လေ့လာကြည့်သုံးသပ်ကြည့်ဆင်ခြင်ကြည့်တဲ့ချိန်ခါမှာဟောဒီတရားတွေသည်တဲ့ဝတ်စီရဲ့ကနေညီငွေ့ခြင်းကမဖြစ်နိုင်ဘူးလို့ငါသိတယ်ကဲဒီဇံတရားတွေထုတ်ထိတ်ရောက်နေပြီပေါ့အကိစင်ညာယရဏဇံဒီဇံတရားတွေဒီတကယ်တမ်းတွက်ကြည့်လိုက်လို့ရှိရင်ဝတ်ဆင်းရဲကနေညီးငွေ့ခြင်းကမဖြစ်ဘူးဝတ်ဆင်းရဲကနေညီးငွေ့ခြင်းကမဖြစ်တဲ့တရားဓမ္မသည်တရားစစ်တရားမှန်မဟုတ်နိုင်ဘူးအဲ့မှာတရားစစ်တရားမှန်ကိုဘုန်းကြီးတို့ဖျားလောင်းစီစစ်တဲ့အချက်ပေါ့သူသုံးသက်တဲ့သုံးသက်ပုံသုံးသက်နည်းလေးသတိထားကြည့်မ
နော်ဒီတရားသည်ကိုဆင်းရဲကနေညီငွေခြင်းကမဖြစ်ဘူးဆိုလို့ရှိရင်အဲ့ဒီတရားသည်တရားအစ်စ်မဟုတ်ဘူးဘာမဟုတ်ဘူးလေခုဘုန်းကြီးတို့ပြိတ္တာတရားစစ်တရားမှန်လို့ခြင်းလဲဆိုလို့ရှိရင်ဒီအလောင်းတော်လိုပဲတိုက်ဆိုင်ကြည့်ရခုကိုကျင့်နေတဲ့တရားသည်သန္တာဝဆင်းရဲကနေပြီးတော့ညီးငွေ့ဖို့ဖြစ်တယ်ဆိုလို့ရှိရင်တရားစစ်ညီးငွေ့ဖို့မဟုတ်ဘူးဆိုလို့ရှိရင်အဲ့တရားသည်အစ်စ်လားအတုလားအတုကျင့်နေတော့အကျင့်ကအမျိုးမျိုးအဖုံဖုံပေါ့ဆရာလက်ထက်တော်ဆိုလို့ရှိရင်ပို့လို့တော့မှအကျင့်ကစုံသေးတယ်ဂန်းဆရာတွေအမျိုးမျိုးနိနာနိတ္တရာတွေအမျိုးမျိုးနီလန်းတွေအမျိုးမျိုးအယူဝါဒတွေကွဲပြားပြီးတော့နေတော့တကယ်တရားစစ်တရားမှန်ကိုဘယ်ဟာတရားစစ်တရားမှန်ပါသေးလို့ဖတ်ကြောက်တင်ကြည့်ဖို့တစ်ချက်ကကိုကျင့်တဲ့တရားကိုပြန်ကြည့်မိမိကျင့်ကြံပွားများအားထုတ်နေတဲ့တရားဓမ္မသည်သန္တာဝဆင်းရဲကနေညီငွေ့ခြင်းကဖြစ်တယ်ဆိုရင်တရားစစ်သန္တာကိုညီငွေစေရမေတဏှာကိုပါဖြစ်စေရညီငွေတယ်ဆိုတာလူကျင်တာလားမလူကျင်တာမလူကျင်တာကဲတဏှာဝဆင်းရဲဆိုတာတပွားပြီးတပွားတပွားပြီးတပွားဖြစ်နေရတဲ့သဘောအခုဘဝနောင်ဘဝနောင်နောင်ဘဝဆိုပြီးတော့မဆုံးနိုင်တဲ့တဏှာအဲ့ဒီတဏှာစီအမှန်တကယ်တွက်ကြည့်လို့ရှိရင်ဘဝတိုင်းဘဝတိုင်းမှာဘာတွေပါလဲဘာတွေရှိတယ်လေလို့ပြန်တွက်ကြည့်လိုက်လို့ရှိရင်ဇာတိဇရာမရဏမရှိဘူးလားဟိုခြင်းနာခြင်းသိခြင်းဒီတရားတွေပဲဖွဲ့စည်းထားတဲ့ဒီဘဝဒီတန်တရားသည်ညီငွေစရာကောင်းလားမကောင်းလားညီငွေစရာကောင်းတယ်ကဲဒီတရားဩနာတိတရားတွေတည်ရှိနေတဲ့ဟောဒီခန္ဓာဒီခန္ဓာကိုဘုန်းကြီးတို့ပြိတ္တရှိနေတော့ရှိလိုက်တော့ဩနာတိတရားတွေဒီခန္ဓာမှာတည်တယ်ဒီခန္ဓာမှာရှိတယ်လို့သိရင်ဒီခန္ဓာလိုချင်သေးလားမလိုချင်ရင်ဘာဖြစ်ငြင်းဝေးတယ်ပေါ့မလိုချင်ငြင်းဝေးအဲ့လိုမှမဟုတ်ဘဲနဲ့ကိုယ်လေးနာလိုက်စားနေတဲ့တရားဓမ္မကိုကျင့်နေတဲ့တရားဓမ္မသည်သန္တရာဝဆင်းရဲ့သန္တရာဒုက္ခတွေကနေညီငွေ့ခြင်းငါမဖြစ်ဘူးဆိုရင်ဒီတရားသည်တရားအစ်စ်မဟုတ်နိုင်ဘူးဘုမအာကိစင်ညာယတနာဇံတိုင်အောင်ခီးပေါက်နေပြီသမထဘက်မှာကြည့်လိုက်လို့ရှိရအထွတ်ထိပ်ရောက်ပြီလို့ပြောလို့ရတယ်ပေါ့ဒါပေမဲ့လို့အဲ့ဒီအလာဘယတိဆရာကြီးညွှန်ပြတဲ့ခြင်းမှာကြည့်လိုက်လို့ရှိရင်ဘုရားတို့ပြိတ္တရဲ့ဝိပဿနာပါရဲ့လားဇန်လန်းကိုသူသွားတာနော်ဇန်လန်းဆိုတာဒီသမထလန်းဘုရင်တို့အခုပြည့်နေတာကနိဗ္ဗာန်လန်းနိဗ္ဗာန်လန်းဒီဗာကျင်းရတယ်ဝိပဿနာသမထဘလောက်ကျင်းကျင်းသမထအစွမ်းနေဘလောက်ပဲရှိနေရှိနေဇန်ဘိမြင်နေဘလို့ပဲပိုင်ဆိုင်တာပိုင်ဆိုင်တာသန္တာဝတ်ကနေပြီးတော့ကျွတ်နိုင်ရဲ့လားမကျွတ်နိုင်ဘူးသန္တာဝတ်မကျွတ်တဲ့တရားသည်တရားစစ်လားတရားအတုလားတရားတုအဒီတစ်ချက်အလောင်းတော်ကစဉ်းစားနောက်တစ်ချက်ဘလို့သူတွက်ဆတော့ဆိုလို့ရှိရင်တရားစစ်တရားမှန်သည်မင်္ဂန်တဲ့တရားစစ်တရားမှန်သည်သန္တာဝတ်ဆင်းရဲကနေတက်မဲ့မှုတွေကင်းဖို့ဖြစ်စေရမေတမမှုကင်းမှသာလျင်တရားစစ်ဘာကင်းရတမမှုတဲ့လူကျင်မှုတွေဓမ္မတာနှစ်သက်တာလူကျင်တာဆိုရက်တဏှာကင်းတဲ့တရားမှသာလျင်တရားစစ်ဖြစ်လိမ့်မယ်တမမှုတွေမကင်းသေးဘူးဆိုရင်လည်းဘလောက်ပြီးကောင်းတယ်လို့ပြောပါစေဘလိုပင်မှန်တယ်လို့လူပေါင်းများစွာကထောက်ခံပြီးတော့နေပါစေဒီတရားသည်တရားစစ်မဖြစ်နိုင်ဘူးအဲ့တော့ကိုအားထုတ်တဲ့တရားကိုဘုန်းတော်ပြိဿတိုင်းရမယ်တ တင့်ချက်ဒီတရားဘယ်လိုတရားမျိုးဖြစ်ရမလဲဝဆင်းရဲကနေငြီးငွေ့စေတဲ့တရားဖြစ်ရနောက်တစ်ချက်ကတက်မမှုကင်းစေတဲ့တရားဖြစ်ရဘာဖြစ်စီလဲတက်မမှုတွေကင်းစေရဆိုလိုတာဒီအကျင့်တစ်ခုကိုဘုန်းကြီးတို့ပြိဿကျင့်လိုက်အားထုတ်လိုက်လို့တက်မမှုတဏှာတွေညော့သွားတယ်ဆိုလို့ရှိရင်တရားစစ်ပေါ့တက်မမှုတဏှာတွေမညော့ဘဲနဲ့တိုးလာဖို့သာဖြစ်တယ်ဆိုလို့ရှိရင်တရားစစ်လားတရားတုလားအဲ့ဒါလည်းပဲဒုတိယတစ်ချက်နေနဲ့အလောင်းတော်ဆင်းနေတာပေါ့လူချင်းတမဲမှုတွေချုပ်ငိမ့်စေတဲ့တရားဖျားမေလူချင်းတမဲမှုတွေချုပ်စေငိမ့်စေတဲ့တရားဖျားမေအဲလူချင်းတမဲမှုဆိုတာသူတို့ကိုယ်ကိုအလုံးဖြစ်တာပေါ့သူမှလည်းပဲလူချင်းသာရှိတယ်ကိုယ်မှလည်းပဲလူချင်းသာရှိတယ်သူလည်းပဲလိုအပ်နေတယ်ကိုယ်လည်းပဲလိုအပ်နေတယ်အဲ့ဒါလူကျင်မှုတွေမချုပ်ငြိမ်းသေးဘူးဆိုလို့ရှိရင်လူကျင်မှုတွေကိုမချုပ်ငြိမ်းသေးဘူးဆိုလို့ရှိရင်အဲ့ဒီအကျင့်ဒီအကျင့်မှန်လားအကျင့်မှားလားအကျင့်မှားအကျင့်မှားတရားစေတရားမှမြည်တည်တဲ့တမန်မှုတွေချုပ်ငြိမ်းစေရမယ်နောက်တစ်ချက်တရားစေတရားမှန်ပြီးငြိမ်းအေးမှုကိုဖြစ်စေရမယ်ပါစီစီရငြိမ်းအေးမှုအေးချမ်းမှုပေါ့အေးငြိမ်းမှုဖြစ်စီရမယ်တဲ့အာတရားကျင့်နေအကျင့်တစ်ခုဘုန်းကြီးတို့ပြိတ္တကြီးကျင့်ကောင်းတယ်ဆိုပြီးတော့ကျင့်တာပဲမှန်တယ်ဆိုပြီးတော့ကျင့်တာပဲဒါမှမဟုတ်အဲ့ဒီအကျင့်တရားကိုကျင့်ခြင်းအဖြစ်ကိုယ်မှအေးငြိမ်းမှုမရဘူးပူလောင်မှုပင်မမှုဆင်းရဲမှုတွေပဲရနေတယ်ဆိုလို့ရှိရင်အဲ့ဒီအကျင့်တွေအကျင့်မှန်လားအကျင့်မှားလားမှားတယ်နော်ဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့တရားတွေပူလောင်မှုတွေငြိမ်းအေးစေတဲ့တရားပူပန်မှုတွေဘလောက်ပဲများနေများနေဒီအကျင့်ကျင့်လိုက်လို့ရှိရင်တက်တာတော့ဘလောက်ပဲစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေဖြစ်နေပေါ့တရားကျင့်လိုက်လို့ရှိရင်ဘာဖြစ်သွားမလဲတတ်တာသွားတကယ်ရှုစိတ်ကိုမြင်အောင်သာရှုစရာယုံနာမှာသာဘုန်းကြီးတို့ပြိဿကြီးအာယုန်နှစ်ပတ်စိတ်မသွားဘဲနဲ့ရှုနိုင်ရင်ရှုနေမှတ်နေတယ်ဆိုလို့ရှိရင်ဟိုစိတ်ညစ်စရာစိတ်ဆင်းရဲစရာတွေဝင်လို့ရသေးလားအေးဒီတော့ကိုကျင့်နေတရားတွေတရားစစ်ပေါ့တချို့ကျင့်နေရတယ်လို့မဟုတ်ဘူးသူကျင့်နေလေအဘိုးစိတ်ရှုပ်စရာတွေဖြစ်လေလေဟိုစိတ်ညစ်စရာတွေဖြစ်လေလေကျင့်နေဒုက္ခရောက်နေတယ်ဆိုလို့ရှိရင်တော့မဟုတ်ဘူးနော်အလောင်းတော်စဉ်းစားနေတာဘုန်းကြီးတို့အလောင်းတော်သိတ္တမင်းသားစီဖျားစစ်ကိုရအောင်ဆိုပြီးတော့တောထွက်ရဟန်းပြုအဲ့ဒီမှာနီးခံခဲ့တဲ့ဆရာနှစ်ယောက်ပေါ့အာလာရကာလာမအနွယ်ရှိတဲ့အာလာရယတိနောက်တစ်ခါဥဒကယတိဆိုပြီးတော့ယတိနှစ်ဦးကိုဆရာတင်ခဲ့ဆရာမဖြစ်ခင်ဒီသေးကြီးတို့ကအဲ့ဒီအချိန်မှာအမတန်မှထင်ရှားတယ်ကြော်ကြားတယ်ပေါ့ထင်ရှားကြော်ကြားတဲ့အတိုင်းလည်းပဲသူတို့မှတီးတဲ့တီးလိုက်တဲ့ထိုက်တလောက်တရားတော့ရှိပါတယ်ဘယ်လောက်တရားရှိလို့ဆိုလို့ရှိရင်တမထဘက်မှာပေါက်ရောက်နေတယ်ပေါက်မြောက်တယ်ပေါ့ဒါစဉ်းစားစရာတမထသည်ဖျားမပွေမိအချိန်လေးကမရှိဘူးလားဖျားမပွေတဲ့အချိန်ကမှလည်းပဲဇန်တကူပိန်ညင်တကူတွေမရဘူးလားရတယ်အဲ့ဒီတုန်းကဖျားမပွေခင်လေးကတမထဆိုတာရှိဒါပေမဲ့လို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ပွင့်လာတော့မှဒီဝိပဿနာမဂ္ဂင်အကျင့်ဆိုတာပေါ်တယ်ဖျားမပွေခင်မဂ္ဂင်အကျင့်ရှိလားမရှိဘူးလားမရှိဘူးသန္တာပမှာမဂ္ဂင်အကျင့်မရှိသံလိုအပ်ချက်တစ်ခုပေါ့အ ဲ့လူတွေဇွဲကောင်းတယ်ဒီနေ့ထိပေါ့ဒီအာလလကာလမတို့ဥဒကရမပုဒ္ဒါတို့သူတို့အကျင့်နေနိခံပြီးတော့ဆက်ကျင့်နေတဲ့သူတွေအိန္ဒိယမှာရှိသေးတယ်မသာဓုတွေဖကီးတွေဒီပုဂ္ဂိုလ်တွေကျင့်ရှင်ထာနာကိုကျင့်တဲ့အစာမစားရေမသောက်နေနိုင်တဲ့ရပောင်းများစွာတင်မလီခွေပြီးတော့ထိုင်နေတင်မလီခွေမထုတ်တန်းနေတာလက်နဲ့ကြည့်ပြီးတော့နေလို့ရအဲ့လောက်ထိပြင်းပြင်းထန်ထန်ကျင့်နိုင်တဲ့သူတွေအစွမ်းတတ္တိရှိတဲ့သူတွေရှိသူတို့ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဆန်းအဆင့်လောက်တော့ဖြစ်ပေါက်ရောက်အောင်မြင်တယ်လို့ပဲသုံးသပ်ရမှာပဲဒါမျိုးလို့သူတို့မှလိုအပ်နေတာဒီဝိပဿနာပါရဲ့လားဝိပဿနာမပါဝိပဿနာမပါတဲ့အကျင့်ဒီသံသရာဝဆင်းရဲကနေကြီးငွေ့ခြင်းကမဖြစ်ဘူးတဲ့နောက်တစ်ချက်ကငြိမ်းအေးခြင်းကမဖြစ်ဘူးတမဲမှုတွေကင်းခြင်းကမဖြစ်ဘူးတမဲမှုတွေချုပ်ခြင်းကမဖြစ်ဘူးတဲ့နောက်တစ်ချက်အလောင်းတော်ကိုယ်တိုင်စီစဉ်နေတာငါကိုသိနေတဲ့တရားဓမ္မသီးတဲ့ထူသောဉာဏ်ဖြင့်သိခြင်းငါမဖြစ်နိုင်ဘူးထူသောဉာဏ်ဖြင့်သိနိုင်တဲ့တရားမျိုးမဟုတ်ဘူးသူရတာတဲ့ဆန်းအစဉ်ကိုသူပြန်လဲဆင်ခြင်နေတာတော့သူဆရာဓမ္မသင်ပေးလိုက်တဲ့ဆန်းတရားအာရယိတာယတိကသင်ကြားပေးတဲ့ဒီပညာရပ်တွေကိုအလောင်းတော်သည်ဆင်ခြင်နေတယ်စဉ်းစားနေတယ်ဒီဇန်တရားတွေကိုရဖို့ထူသောဉာဏ်ဆိုတာမလိုသေးဘူးထူသောဉာဏ်ဆိုတာဘုန်းကြီးတို့ပြောမယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်ပဲဘာဉာဏ်ခေါ်ဝိဆိုတာထူးထူးပြားပြားပဿနာဆိုတာကတိမြင်တာထူးထူးချမ်းချမ်းကွဲကွဲပြားပြားတိနေမြင်နေတာဒီဝိပဿနာကဲဟိုဇန်ကျင့်မှာဝိပဿနာပါရဲ့လားမပါဘူးခုဘုန်းကြီးတို့ပြိဿအခုကျင့်နေတဲ့အကျင့်ကသမထမဟုတ်ဘူးဝိပဿနာအကျင့်ကိုကျင့်ထူးထူးခြားခြားတိတဲ့ဉာဏ်ရအောင်ကျင့်နေဘယ်လိုဒီများထူးခြားမှာလဲဆိုလို့ရှိရင်အရှုခံကိုကြည့်လိုက်တဲ့အချိန်ခါမှာဟောဒီအရှုခံသည်မမြဲဘူးဆင်းရဲတယ်အစိုးမရဘူးလို့ကွယ်ကွယ်ပြားပြားကိုသိတဲ့ဉာဏ်မမြဲခြင်းရဲ့အစိုးမရတဲ့အိဋ္ဌာဒုက္ခအနတ္တသဘောလက္ခဏာတွေကိုသိမြင်တဲ့ဉာဏ်ဝိပဿနာမှာပါတယ်တမထမှာပါရဲ့လားမပါဘူးတဲ့အခုငါသိနေတဲ့တရားဓမ္မတွေသိတဲ့ကောင်းစွာသိမြင်တာမျိုးမဟုတ်သေးဘူးသိသိချာချာသိတာမဟုတ်သေးဘူးတဲ့ဒါပြင်းပြင်းထန်ထန်ကျင့်လိုက်လို့အကျင့်ညောင်ဖြစ်လာတဲ့အကျိုးရလတ်ပဲတကယ်သိတာမဟုတ်သေးဘူးလို့ဖရာလောင်းတော်ကယူဆတယ်ပေါ့ငါကိုသိမြင်နေတဲ့တရားဓမ္မတွေဒီနိဗ္ဗာန်အကျိုးငါမဖြစ်သေးဘူးကဲသူရလာတဲ့ဇန်အကိစညာယတနာဇန်တိုင်အောင်ရရှိလာတဲ့ဒီဇန်တွေဒီနိဗ္ဗာန်မရောက်သေးဘူးလို့သိတယ်။ဘာမရောက်သေး။နိဗ္ဗာန်မရောက်သေးဘူး။နော်။သူလူကျင်တာကဘုန်းကြီးတို့ပြိတ္တအလောင်းတော်လူကျင်တာသည်မအိုရာမနာရာမသိရာနိဗ္ဗာန်။တဝေကဖြစ်သွားတယ်။တဝေကဖြစ်သွားတယ်တော့မထွက်ခင်မှာ။အိုမင်းနေတဲ့သူတဲ့ကျဲကြီးလို့အိုမင်းနေတဲ့သူခါကိုင်းနာထိုင်ပြီးတော့နော်ကုံကုံကွက်ကွက်ဖြစ်နေတဲ့လူအိုကြီးမြင်သွားတဲ့အချိန်မှာအလောင်းတော်စိတ်ထဲတံဝေကဖြစ်တယ်မအိုကြီးဘူးအနာယောဂတွေနဲ့အော်ဟစ်ကြီးယူနေရတဲ့လူနာလူမမမြင်ရတဲ့အချိန်မှာလေတံဝေကဖြစ်တယ်နောက်တစ်ခါအသက်ဝိညာဉ်ကင်းမဲ့ပြီးတော့တည်နေတဲ့လူသေးအလောင်းမြင်လိုက်ရတော့လေပဲဖျားလောင်းတော်မှာပါဖြစ်တော့တံဝေကဖြစ်တယ်လူအိုလူနာလူသေးသာရိတိတံဝေကဖြစ်เสียအကြောင်းပေါ့ ခမီးတော်သောတာပန်မင်းကဘလောက်တောင်မှရှင်းလဲဆိုတော့သူတန်တောထွက်မှဆိုလို့အလောင်းတော်မင်းသားရဲ့မြင်ကွင်းမှာလူ့ဟုဆိုတာလေမရှိစရာဘူးလူနာဆိုတာလေမမြင်စရာဘူးလူသည်ဆိုတာမရှိရောက်အဲ့လိုစီမံထားကြာကြာနာနာရှင်နဲ့သုံးဆောင်နဲ့စီးတဲ့ချမ်းသာမျိုးစုံနဲ့ထားမေဥယျင်သွားရင်လည်းနတ်တွေကဖန်ဆင်းကြတယ်ပေါ့လောင်းတော်ပါရမီမြင်နေပြီဆိုတဲ့အချိန်ကမှသတိပေးတဲ့အနေနဲ့ပါကြတော့လူအိုလူနာလူသေးနောက်တခါယဟန်ယဟန်ဆိုတာကိုကျင်နာချင်းတည်ခြင်းတရားတွေကင်းအောင်ကြည့်နေတဲ့သူမောဟယမနာယမတရားနိဗ္ဗာန်ရောက်အောင်ကျင့်တဲ့သူလို့နောင်တော်သည်နားလေသဘောပေါက်တယ်အိုရမာကိုကြောက်တယ်နာရမာကိုကြောက်တယ်တေရမာကိုကြောက်လန့်နေမောရတရားကိုရှာခြင်းနဲ့မနာရတရားကိုရှာခြင်းနဲ့မတရားတရားကိုလူခြင်းနဲ့အဲဒါကြောင့်မို့လို့အခုဆရာယသေးဓမ္မနိခံပြင့်ပြန်လိုက်ပြန်တော့ဆရာသမားကလည်းပဲထပ်ပြီးတော့ပြေးစရာပညာမရှိဘူးတဲ့ပညာကုန်ပြီပြေးစရာရှိသေးလားအာဒါနဲ့ရှေ့ကိုထပ်ပြီးတော့ဆရာကြီးဘာသင်ပေးဦးမလဲဘာပြပေးဦးမလဲဆိုတော့သူသိတာဒါအကုန်ပဲပညာကုန်သင်ပေးလိုက်ဒါမှလို့အဲ့ဒီပညာရတ္တိမှကြည့်လိုက်ကြတော့ဒီတရားဓမ္မတွေမှကြည့်ပြန်တော့နိဗ္ဗာန်ကျိုးငါမဖြစ်ဘူးဆိုတာကိုသိမြင်နေအာကိစဉ္ညာယတနာဘုံရောက်ယုံတာအကျိုးရှိတယ်လို့သိမြင်နေဇမတိရောက်ယုံပေါ့ပါကြည့်လေဇမတိအကိစဉ္ညာယရဏဘုံဒီလောက်ပဲအကျိုးရှိတယ်ဆိုတာသိတော့ဆရာကြီးကိုတောင်းပန်ပြီးတော့ဘုရားလောင်းတော်ဆက်ခကြီးထွက်တယ်ဆရာရှာမေဆိုပြီးတော့ဆက်ပြီးတော့ထွက်လာတယ်ပေါ့အကောင်းဆုံးတရားကိုရှာမေအမြတ်ဆုံးတရားရှာမေကိုယ်ချင်းနာချင်းသိချင်းတရားတွေရဲ့ကုံရကင်းရတရားကိုရှာမယ်ငြိမ်းအေးတဲ့နိဗ္ဗာန်ကိုရှာမယ်နမကြားတဲ့ပြင်းကြားတဲ့ပေါ့ရာမရဲ့သားဥဒကယသေးတဲ့သူမှလည်းပဲတပည့်တွေထောင်ချီပြီးတော့များတယ်အဲ့ယသေးထံမှလည်းပဲနိခံကျင့်တဲ့သူတွေအများကြီးတရင်ကြားတဲ့ပေါ့ဒီပညာကောင်းတွေတရားဓမ္မကောင်းတွေကိုသင်ပြပေးနိုင်နေဆိုပြီးတော့သတင်းကြတော့ဘုရားလောင်းတော်သွားတပည့်ခံသင်နေမကြပါဘူးတရက်နှစ်ရက်သုံးရက်လေးရက်ပဲဆရာသင်ဟမအကုန်လုံးသိအကုန်လုံးရကုန်နာလေဘာလို့ဒီလောက်တောင်မှမြန်မြန်ဆန်းဆန်းဘုရားလောင်းတော်သင်ယူတက်မြောက်ကလေးဆိုတော့အလောင်းတော်ရဲ့နှလုံးသွင်းစိတ်ကူးလေးရငါဆရာသမားဒီမှာရှိနေတဲ့သရတရားသည်ငါမှလည်းရှိတယ်ငါဝတိကြပြနေတဲ့ဆရာသမားဒီမှာရှိနေတဲ့တတိဆိုတာဒီငါမှလည်းရှိနေတယ်ဆရာသမားဒီမှာဝိရိယရှိတယ်လို့ငါလည်းဝိရိယထားမယ်သူစိတ်အလောင်းတော်ရဲ့စိတ်တရားချတဲ့အခါမှာစိုက်ရှင်နိုင်ရှင်ပြီးတော့သူ့မှာလိုအပ်တာတွေကိုသူအများကြီးကြည့်ပါလို့တလေးလို့ကြည့်တယ်ပေါ့အခုဥဒကယသိသင်ပေးတာဘယ်တိုင်အောင်လို့ဆိုလို့ရှိရင်နေဝပညာနာပညာယနာဇန်တိုင်အောင်သင်နေတမားကြီးကြည့်တော့ဒီအကျင့်ဒီခက်တယ်ပေါ့ခက်တဲ့အကျင့်မလွယ်ဘူးသို့တော်လည်းပဲအလောင်းတော်ကဘလို့နှလုံးသွင်းလို့ဆိုတော့ဆရာသမားတို့ထာမသရာတရားရှိတယ်လို့ငါမှလည်းရှိမယ်ဆရာသမားတွေထံမှာဝိရိယရှိသလိုတဲ့ငါမှလည်းဝိရိယရှိမယ်ဆရာသမားတွေထံမှာသတိရှိသလိုငါမှလည်းသတိရှိမယ်သင်္ချာပို့ချပေးနေတဲ့ဟောဒီဥဒကယတိကြီးရဲ့ထံမှာလည်းသမာဓိတရားတွေရှိသလိုငါမှလည်းသမာဓိတရားတွေရှိမယ်ဆရာသခင်တို့ထံမှာပညာတွေရှိသလိုငါလည်းပညာတွေရှိမယ်ဆိုရင်ဆရာသမားတွေတိတလို့တိမှာပဲဆရာပြင် जा ပြီးတဲ့အတိုင်းတိရမှာပဲလို့နှလုံးသွင်းနေ ဘာလို့လဲဆိုတော့ဓမ္မသဒ္ဓဝိရိယသတိသမာဓိပညာဘယ်လိုမျိုးလဲ၅မျိုးတော့လောင်းတော်တရားရှာတဲ့အခါမှာသူတန်တန်မှာရှိစီရမယ့်တရား၅မျိုးသူကိုယ်တိုင်ဆုံးဖြတ်ချက်ချအခုတရားရှာမိတဲ့နေရာမှာတစ်ချက်တရားရှိရမယ်ပေါ့ဘာရှိရမလဲသရစရာတိယုံကြည်မှုဘုန်းကြီးတို့ပြိဋ္ဌာန်မှာလည်းပဲတရားကျင့်တဲ့အချိန်မှာတရားလိုချင်တယ်တရားရချင်တယ်ဆိုလို့ရှိရင်ဘာရှိရသဒ္ဓါရှိရအဖြစ်ကိုဖြစ်မယ်ညာကိုညာမယ်ရကိုရရမယ်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့ကိုယ်ကိုယ်ကိုယုံကြည်မှုမလိုဘူးလားကိုယ်ကိုယ်ကိုယုံကြည်မှုလည်းလိုတယ်ကိုယ်ကျင့်နေတဲ့တရားဓမ္မပေါ်မှာယုံကြည်မှုလေလို့ရတယ်။သူကကျင့်တာကျင့်နေသိမယုံဟုတ်ရဲ့လား။ဟုတ်မှဟုတ်ပါမလားဖြစ်မှဖြစ်ပါမလားဆိုရင်ဟုတ်လားတရားနေတဲ့သဘောပေါ့။တရားနေရင်လည်းပဲတရားညမလား။မရဘူးယုံကြည်မှုထားပုဂ္ဂိုလ်ကလည်းယုံကြည်မှုရှိရမယ်ကိုကျင့်နေတဲ့တရားလည်းယုံကြည်မှုရှိရနောက်တစ်ချက်အလောင်းတော်သည်သူ့မှာဝိရိယတွေရှိမရှိသူတွေအမြဲတမ်းကိုတတိထားကဲကတ်တယ်သင်္ချံပို့ချပေးနေတဲ့ဆရာသမားတွေမှာဝိရိယတရားတွေရှိသလိုငါမှလည်းဝိရိယတွေရှိရင်ငါဒီလည်းပဲဒီတရားကိုသိမှာပဲဘုနာကဆရာရသေးနှစ်ပါးသလုံးနှစ်ဦးသလုံးပေါ့အကိဉ္စညာယတနာနေဝပညာနာပညာယတနာဇံတိုင်အောင်ပေါရောက်နေကြတယ်ဇံဘက်ကဆိုလို့ရှိရင်ထုတ်ထိတ်တမထလမ်းဘက်ကဆိုလို့ရှိရင်ထိတ်ဆုံးရောက်နေတဲ့ဆရာတွေပေါ့လောင်းတော့မှန်းကြည့်ဆရာသမားတွေအဲ့ဒီလိုထုတ်ထိတ်ထိတ်ဆုံးဖြစ်တဲ့ဒီဇံလမ်းမှာတပတ်ကန်ခတ်ကျွမ်းကျင်ကြတာဒီဝိရိယရှိလို့ပြရမယ်ပါရှိလို့ကဲဝိရိယမရှိဘဲနဲ့တရားညမလားဝိရိယမရှိလို့ရှိရင်တရားမပြောနဲ့ဘာမှမညနိုင်ဘူးနော်ဝိရိယဝတ္တကိဏ္ဍမကမ္မနတ္တိစတိတဲ့ဝိရိယနဲ့ပြည့်စုံတဲ့သူမလုံနိုင်တဲ့အလုံးမပြီးတဲ့အလုံးမအောင်မြင်တဲ့အလုံးဆိုတာမရှိဘူးဝိရိယနဲ့ပြည့်စုံရင်အကုန်ဖြစ်တယ်ဝိရိယရှိရင်အကုန်အောင်မြင်တယ်ပေါ့ငါမဝိရိယတရားတွေရှိမယ်ဆိုရင်လည်းငါသည်ဒီတရားဓမ္မကိုသိမြင်ပါပဲနောက်တစ်ခါငါမလိုအပ်နေတဲ့တတိယတရားရှိမယ်ဆိုရင်တတိယတရားနဲ့ပြည့်စုံမယ်ဆိုရင်လည်းငါသည်ကြင့်ကြံနေတဲ့တရားဓမ္မကိုသိမြင်ရမှာပဲတဒါရေဝိရိယရေတတိယေဒါဘုန်းကြီးတို့ပြိဋ္ဌာန်မှာလိုနေတာလေးတွေတော့ကိုလေးပဲကြံချင်ရမယ်ပေါ့မလိုလေတရားဝိရိယတတိလိုလားနောက်တစ်ခုသမာဓိတဲ့စိတ်ရဲ့တည်ငြိမ်မှုသမာဓိဒီလည်းပဲလိုအပ်ပါလေသမာဟိတောဘိက္ခုယထာဘူတံပဇာနာတိဘိက္ခုယံတော်များဥစ္စသားတို့သမာဟိတောတည်ငြိမ်တဲ့စိတ်သမာဓိရှိသူသည်ယထာဘူတံဟုတ်တိုင်းမှန်စွာသောသဘောတရားတို့ကိုပဇာနာတိတည်နိုင်မြင်နိုင်ပါ၏သမာဓိရှိရင်တရားသိမေတရားသိဖို့အတွက်ပါရှိရသမာဓိရှိရကစိတ်မငြိမ်ဘူးဆိုလို့ရှိရင်တရားထုတ်တာမပြောနဲ့ပေါ့တာမန်အလုပ်သေးငယ်တဲ့အလုပ်လေးဖြင့်ဖြစ်ပါစေစိတ်မတည်ငြိမ်တဲ့သူသည်ပြီးဆုံးတဲ့အထိအောင်မြင်တဲ့အထိလုပ်လို့ရတာဟောဒီအပေါ်မှာဒီဇိုင်းမှန်မှန်နဲ့စိတ်ကိုစူးစိုက်နေရစူးစိုက်တယ်ဆိုတာခွန်ကြီးတို့ဘယ်မှကိုမရွေ့တာကိုဆိုလိုပါတယ်ဟိုဘုန်းကြီးတို့ခုနင်းနေကြတဲ့ထိုင်နေကြတဲ့ကျမ်းပြေပေါ့ကျမ်းငြိမ်နေအောင်လို့ ဘောနေဆိုတာဘာရိုက်ထားတန်ရိုက်ထားကတန်ပေါ်မှနေတာလားစူးဝင်သွားတယ်เนาะဒီပြင်ချက်ဖက်ကိုထွင်းဖောက်ပြီးတော့စူးဆိုင်ဝင်သွားစူးဆိုင်ဝင်သွားပါလေဆိုတော့ဒီတန်ဒီလှုပ်သေးတာမလှုပ်တော့ငြိမ်သွားတမာရီကလည်းပဲအဲ့လိုပဲကိုရှုရမယ့်တရားပေါ်မှာစူးနေရမယ်စိုက်ထားရှုဉာဏ်ဘုရင်တို့ပြိဿတ်ကိုပြောထားတယ်ရှုခံသည်နှမျိုးယုံနဲ့နာကိုမှဖြစ်ပေါ်တာကိုယုံရှုပါစိတ်မှဖြစ်တာကိုနာရှုပါလို့မပြောဘူးလားအဲ့အဲ့ဒီအရှုခံဖြစ်တဲ့ယုံနံပေါ်မှာစူးနေရမယ်အဲ့ဒီအရှုခံအာယုံကိုစိုက်ထားမကျမ်းကြီးမှာရိုက်ထားတဲ့တန်မရွေ့သလိုမလှုပ်သလိုတကယ်စူးဆိုင်နေပြီဆိုလို့ရှိရင်တရားမမြင်ဘဲနဲ့မနေနိုင်ဘူးเนาะအလောင်းတော်ကြည့်ဆရာသမားတွေဓမ္မသမာဓိရှိတယ်လို့ငါမှလည်းပဲသမာဓိရှိမယ်သင်္ချာပို့ချပေးနေတဲ့ဆရာသမားတွေရဲ့ဓမ္မပညာရှိတယ်လို့ငါမှပညာရှိမယ်ဆိုရင်ငါသည်အောင်မြင်စွာပြည်နိုင်မှာပဲအောင်မြင်တဲ့တရားပြီးဖို့လူချင်းနဲ့တရားရဖို့အတွက်လိုအပ်ချက်တွေအလောင်းတော်စီစစ်လိုက်တာ၅မျိုးတဏ္ဍာဝိရိယတတိသမာဓိပညာဘယ်နှမျိုးလဲအဲဘုန်းကြီးတို့ပြိဿလည်းပဲတရားလူချင်းဘယ်နှမျိုးလိုအပ်လဲဘာတွေလိုလဲတဏ္ဍာဝိရိယတတိသမာဓိပညာယုံကြည်မှုထားပေါ့ဖြစ်ကိုဖြစ်ရမယ်ဖြစ်အောင်ကိုလုပ်မယ်ပေါ့ဒါတရားပဲရအောင်ကိုကြိုးစားအထုတ်မယ်ဆိုတော့ဝိညာမမေ့မလျော့တဲ့တတိအထုတ်အမှာကိုမေ့သွားတယ်မမှတ်လိုက်ပြီဘူးမရှုလိုက်ပြီဘူးဆိုတာမျိုးမရှိစေရအောင်တတိထားစိတ်ကိုလည်းပဲရှုငါအယုံမှတည်ငြိမ်အောင်ဆူဆိုင်နေမယ်ဒါဟာယုတ်တာကနံလို့ခွဲခြားသိမြင်နေတဲ့ပညာဒီတရားသည်ယုတ်တရားဒီတရားသည်နံတရားကိုယ်ပမာဖြစ်လာတာသည်ယုတ်တရားပဲစိတ်မှဖြစ်နေတာသည်နံတရားပဲအဲ့လိုသိတဲ့ပညာသည်ခုဝိပဿနာပညာပေါ့ဒီငါမျိုးပြည့်စုံလို့ရှိရင်တရားမရဘူးလားအဲ့တိုင်းပြည့်အလောင်းတော်ဥဒကရတိတည်မိတဲ့ပညာရတ္တိကိုကျင်းလိုက်တဲ့အခါမှာမကြံခင်မှာပဲပြည့်စုံသွားတယ်။နေဝပညာ၊နာပညာယနဆံကိုပိုင်တိုင်စွာရရှိတယ်။သွားပြီးတော့ဆရာသမားလျှောက်ထား။အာဆရာသခင်တည်မိတဲ့ပညာတွေပြည့်စုံပါပြီ။ဆရာရတိကြီးတည်မိတဲ့ဇာမျိုးမျိုးတော့ရပါပြီ။ရှေ့ဆက်ပြီးတော့ဗာမျက်တင်ယူရပါဦးမလဲ။ရာဇိဗာမြတင် जा ပေးစရာရှိပါသေးလေဆိုတော့ရှိဆက်စရာမရှိတော့ဇန်လမ်းမှာဒါအဆုံးပဲပုံပြီငါတက်တလောက်မင်းလည်းတက်ပြီငါသိသလိုမင်းလည်းသိပြီငါတပြေတော့တင်တဲ့ငါနဲ့အတူတူအဲ့ဒီတပြေတပန်းတွေကိုအုပ်ချုပ်ပြီးတော့ပညာတွေတင် जा ပေးကြစို့ဥထပေးကြစို့တပြေတွေကိုထက်ဝက်ခွဲပြီးလက်ထောက်ဆရာနေရာပေးတိုင်းမလို့ခုနကဘုရားလောင်းတော့စဉ်းစားပြန်တယ်ပြန်စီစစ်တယ်ပေါ့အခုငါတိတဲ့တရားသည်ပြည့်စုံပြီလားဟောဒီငါတိတဲ့အတိသည်မောဟမနိုင်မတရားနိဗ္ဗာန်ကိုရောက်ကြောင်းအစ်စ်ဖြစ်ပြီလားဒီတရားဓမ္မဒီညလောက်ကိုတည်ုံနဲ့ငါသည်အိုခြင်းနာခြင်းသိခြင်းကိညာကိုမျက်မှောက်ပြုနိုင်ပြီလားအစအဆုံးသာမျိုးမျိုးကိုပြန်လဲဆင်းရဲသုံးသတ်တော့ဒါအကောင်းဆုံးမဟုတ်သေးဘူးဒါမျက်ဆုံးတရားမဟုတ်သေးဘူးဆိုတာသိတော့ဆရာကိုတောင်းပန်ပြီးတော့ဖြစ်ဆက်ထွက်ခဲ့ပါလို့ဘို့လဲဆိုလို့ရှိရင်တရားဆရာဘို့ပေါ့ပါဆရာဘို့အလောင်းတော်တကယ်လူချင်းတဲ့တရားသည်ဘုရင်တော်ပြိတ္တာကြီးနိဗ္ဗာန်တော့ပါလို့ရင်လဲနိဗ္ဗာန်ဆိုတဲ့ငြိမ်းအေးမှုကိုလိုချင်တယ်။ဘူခြင်းကိညာ၊နာခြင်းကိညာ၊ဒီခြင်းကိညာကိုတဲ့ရောက်ရှိခြင်းနဲ့မျက်မှောက်ပြုခြင်းနဲ့ အခုသိနေတဲ့အသိရလာတဲ့အသိဉာဏ်တွေသည်နိဗ္ဗာန်ရောက်ချောင်းမဟုတ်သေးဘူးပိုင်မနေနေဆုံးဖြတ်ရှေ့တရားရှာထွက်မယ်ပေါ့နိဗ္ဗာန်ခရီးဆက်မယ်ဆိုပြီးတော့ထွက်လာလိုက်တာပဲရောက်လာတော့ဆိုတော့မကရတိုင်းဥရဝေလာတော်ဥဘုဒ္ဓခန္ဓာဘိန္ဒပရိသအခုသိနေကြတဲ့ဘုဒ္ဓခန္ဓာပေါ့ဒီတော့ကဆိုလို့ရှိရင်ဒီနေ့ဒီပါပဲဘာတိုင်းလဲဆိုလို့ရှိရင်မကရတိုင်းအဲ့ဒီရတ္တေသကိုကုရုဝေနတောအုပ်လို့ခေါ်တယ်ယောနိဂုံးနေနဲ့ဆိုလို့ရှိရင်တော့သီနာနိဂုံးနဲ့မြုပ်ငယ်လေးပါဘုရားပွင့်တဲ့ရတ္တေသသည်မြုပ်ငယ်လေးအဲ့ဒီတော့ကြည့်လိုက်တဲ့အခါကျတော့ဒီပဝန်းကျင်အနေထားရင်းမြေအနေထားကိုတဲ့အလောင်းတော်တည်အကဲခတ်တယ်ကြီးစုတယ်ကြည့်လိုက်တော့မွေးလျော်ပွဲကောင်းတဲ့နေရာလို့တွေ့မြင်တယ်ရောက်သေးကွာအဲ့နေရာသိအေဂျန်ရောက်သွားလို့ရှိရင်စိတ်ချမ်းသာတယ်ပေါ့ဥရဝေနတောဥဒေနာနီကုံးပါတယ်မွေးလျော်ပွဲလည်းကောင်းပါတယ်ကြီးနူးစရာတိပင်ကြီးငယ်အတွယ်တွယ်နဲ့ပြည့်စုံနေတောဆိုတော့အုပ်ဆိုင်ဆိုင်တိပင်ကြီးတွေနဲ့တိပင်ငယ်တွေနဲ့အနီးနားမှာကြည့်လိုက်ကြတော့တပင်တွေစီးဆင်းနေတဲ့နေရင်ဆိုတာမြေကြီးကလည်းရှိနေတယ်တောင်ပြင်ကလည်းပဲပဲတွေဖြူဖွေးလို့နှံ့ရှင်းတဲ့စိတ်ကံကန်းစက်နားမှာတဲလုံးတွေကလည်းဖြူဖွေးလို့ပေါ့တန့်ရှင်းတဲ့စိတ်ကမ်းလေးရှိတယ်။မဏိမဝေမှာဆုံးကံကြွနိုင်တဲ့ကြွားငယ်ရှိနေသေး။ဘုလုံးကဲခတ်တာတရားကျင့်ဖို့တရားအထုဖို့တရားကျင့်တယ်တရားထုတယ်ဆိုတာလည်းပဲဘုန်းကြီးတို့တပ်ပါညာညဖို့မလိုလား။အာနေရထိုင်ခြင်းဥဒ္ဓဘောဇင်ဒါတွေအလုံးကြည့်ရ။ဒီနေရာကိုနဲ့တပ်ပါညာမညရင်တရားမညသာတော့တဲ့အစာအာဟာရတပ်ပါရမမျှရင်လေမရဘူးဥဒုနော်ရာသီဥဒုကလည်းကိုယ်နဲ့ကံ့ညီမှဆက်ဘက်ကလည်းအကုန်လုံးညီညွတ်နေမှဆိုတော့ဘုရားလောင်းတော့တရားကျင့်ဖို့နေရာရွေးလိုက်တော့ခုဘောဓဂ ਾਇ ယာခေါ်တဲ့နေရာပေါ့ဒီနေရာကိုသဘောကျကောင်းလိုက်တာအေဂျန်သိစိတ်ပြီးတော့နေတာပဲဒေဝိညာမြစ်ကလည်းတသွင်းသွင်းဆင်းလို့ပြီးလို့တောက်ထဲမှာလည်းပဲစိတ်ဆူညူမှောင်လို့ဒီနေရာမှာငါသည်တရားဓမ္မကိုကြည့်မယ်တရားဓမ္မကိုပွားများအားထုတ်မယ်ဆိုရင်ရနိုင်တဲ့နေထားရှိတယ်ရနိုင်တဲ့နေရာဖြစ်မှာပဲကျုပ်နေရာတွေကသိဝေးလုံးနေပေါ့ဆုံးကသွားလို့မရဆုံးကသွားလို့မရရင်လည်းပဲတရားကျင့်ဖို့လွယ်ပါမလားလွယ်ဘူးအာနေတဲ့နေရာကရှုပ်ထွေးညစ်ပတ်ပြီးတော့တန့်ရှင်းတတ်ရမှုမရှိရင်လည်းပဲသိမကြည်လင်တော့တရားကျင့်လို့မလွယ်ဘူး။တော့ကိုယ်နေရာတတရရတတ်မှန်ရှင်းရှင်းရှိစီရတယ်။မတတ်ရလို့ရှင်းတတ်ရအောင်ပေါ့။မတတ်ရှင်းရင်တန့်ရှင်းအောင်လုပ်ရ။တကယ်တရားကျင့်ပြီဆိုလို့ရှိရင်ဘုန်းကြီးတို့နောက်ဆုံးဘယ်လောက်ဒီလိုအပ်လို့ဆိုတော့တကွေတန့်ရှင်းမှုမစမင်းညှတ်တာလက်သေးခြေသေးတွေညှတ်တာရေမိုးချိုးတာအဝတ်စားတတ်တတ်ပြတ်ပြတ်ပြီးဝတ်ဆင်တာပေါ့ဒီအထိကိုလိုအပ်ပါတယ်။ဘုရားလောင်းတော်ကကြည်လိုက်တဲ့အချိန်ကမှဒီနေရာသည်တပ်ပါရပြားတဲ့နေရာပဲ။ဟောဒီနေရာမှာတရားဓမ္မကျင့်မယ်လို့အားထုတ်မယ်လို့ဆိုရင်လည်းငါသည်ကျင့်နေကံတရားရမှာပဲ။အဲ့လိုတွတ်ဆာပြီးတော့တရားဓမ္မကျင့်ဖို့เนาะသိထားတဲ့တရားဓမ္မတွေကိုတဲ့ခုနကဘယ်တိအောင်သိလာလဲ။နေဝတင်ညာနာတင်ညာယနာသံတိုင်အောင်သိလာခဲ့သည်သံသမ်းမှာတော့ကြည့်အဆုံးရောက်ပြီးခဲ့ပြီပေါ့။ဘာများဆက်တည်အောင်ပါလေ။ဘာများလိုအပ်နေသည်လဲဆိုပြီးတော့အဲ့ဒါရှုမှတ်ပွားများအတုဖို့ပြင်ဆင်တဲ့အချိန်မှာဘုရားလောင်းတော်ရဲ့သိဉာဏ်တွင်ကိုတဲ့ဥပမာ၃ခုဝင်ရောက်လာသည်။စိတ်ထဲမှာဥပမာ၃မျိုးတဲ့တရားကျင့်နဲ့ပတ်သက်ပြီးတော့ဥမာ၃မျိုးဒီငါပြားရှင်ကိုရောင်မြတ်ကြီးရဲ့ဉာဏ်မှာထင်ရှားပေါ်လွင်လာပါသည်။မြတ်စွာဘုရားဘုသူ့ကိုဟောနေတာဘ ေါ်ဒီမင်းသားကိုခေါ်နေတာဘောဒီမင်းသားပြောတဲ့စကားဆင်းရဲဒုက္ခနဲ့ရင်းကျင်မှသာလေဆင်းရဲဒုက္ခကိုအရင်ပြုပြီးတော့ကျင်မှသာလေချမ်းသာဒုက္ခကိုရလိမ့်မယ်ချမ်းသာဒုက္ခကိုရင်းနှီးကကျင့်နေရင်ချမ်းသာဒုက္ခကိုမရနိုင်ဘူးတတတတကျင့်လို့တရားမရဘူးပေါ့ပြင်းပြင်းပန်းပန်းသင်္ခင်ရဲ့တမင်တကချိုးကြံဒုက္ခခံခြင်းမှသာလျှင်တရားရမယ်ဆိုတဲ့ဗောဓိမင်းသားကိုမြတ်စွာဘုရားတိတိကျကျပြန်ဟောပြနေတဲ့သုတ်တံဒါဘုရားလောင်းတော်ကိုယ်တိုင်လက်တွေ့ကျင့်တဲ့အချိန်ခါမှာတွေ့ခဲ့မြင်ခဲ့တဲ့အသည့်ပေါ့ကျင့်ငယ်ပုံအားထုတ်ခဲ့ပုံတွေကိုဟောပြတဲ့သုတ်တံတဲ့ဘုရင်တို့မေဇိမနိကေမှာဗောဓိသာသကုမာကတုတ်တန်ဆိုပြီးတော့ဒီတုတ်တန်ကိုဒီနေ့ပထမပိုင်းနေနဲ့ဝရင်ခေါ်ပေးခဲ့မယ်။နောက်နေ့များမှပြန်ရှိတဲ့ယတမတွေကိုဆက်ပြီးတော့ဟောကြားနာကြရအောင်။